ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာတွင်ကအိမ်ချံဝင်းတစ်ခုအတွင်ကိုဒီကနေ့နေ့လယ်12နာရီလောက်ကလက်နက်ကြီးကြီးကြားခဲ့တာကြောင့်3ဦးဒဏ်ရာရခဲ့တဲ့အထက်မှာအမျိုးသမီးတစ်ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်။တိုက်ပွဲတွေဖြစ်မနေဘဲနဲ့ကြာလာတဲ့ကြီးဟာစစ်တပ်ကပြစ်လိုက်တဲ့ကြီးလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကတင်ပြပေးပါမယ်ရှင်
။မြောက်ဦးမြို့နယ်နီဝန်ကျေးမှာအခုရက်ပိုင်းတွေဟာအဲရခိုင်လက်နက်ကင်ဖွဲ့နဲ့တမ်တော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပေမဲ့ဒီနေ့မှာတော့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိမနေပါဘူး။ဒါပေမဲ့ဒီကနေ့နေ့လယ်ပိုင်းမှာတော့တမ်တော်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးခြေကြောင်းအရသား3ဦးထိခိုက်ဒဏ်ရာရရှိခဲ့တာပါ။အခုလိုလက်နက်ကြီးခြေကြောက်ခဲ့တာနဲ့ပတ်သက်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအခုလိုရှင်းပြပါဗျ
။ဟုတ်ကဲ့ခင်ဗျာဒီနေ့12နာရီမှာပေါ့နော်။မြောက်ဦးမြို့ကျောင်းတောင်ကျေးရွာမှာပေါ့။အမြောက်ကျေးအချပြီးတော့ဒီမာထေလေးဆိုတဲ့အမျိုးသမီးလေးတယောက်ပေါ့နော်အသက်30နှစ်လေးနဲ့အဲ့ဒီအမျိုးသမီးရဲ့ဘေးဖက်ပေါင်ကိုအမြောက်ဆန်ထိတယ်ဗျအဲ့ဒါနဲ့အဲ့ဒီဒီမာထေလေးကိုတော့အခုဟိုဟာကိုမြောက်ဆေးရုံကိုခေါ်သွားပါမယ
်အခုဒဏ်ရာရတော်သူတွေဟာမိသားစုတစ်ခုထိကဖြစ်ပြီးဖခင်မိခင်နဲ့သမီးငယ်တဦးဖြစ်ပါတယ်လက်ရှိချိန်မှာဒဏ်ရာရရှိခဲ့တဲ့မိသားစုဝင်3ဦးဟာမြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံယူနေကြပြီ။အဲ့ဒီထဲကဇနီးတဲ့မထွေးလေးရှင်နေဟာစိုးရင်ရတယ်လို့ကိုတိုင်လေးဒဏ်ရာရခဲ့တဲ့ခင်ပွန်းကဗီရော်ရဲ့ကိုခုလိုပြောပါတယ်
။မေဆာဖုန်းလောရမိသားစုကြီးအကုန်လုံးအမေဆာဖုန်းလုံးတွေတော့သူတို့ကလက်နက်ပြက်လက်ကျစ်တွေကတော့အမှုတော်များကြားရရှိတယ်။ပြီးတော့ကျွန်တော်ဇနီးရဲ့စင်မရင်ဘုံဒဏ်ရာရကျွန်တော်ဇနီးရဲ့မြောက်ရင်းဒဏ်ရာသူကစိုးရင်ရပါတယ်။
အခုလိုလက်နက်ကြီးကြီးကြာရောက်ပောက်ခွေခဲ့တာကြောင့်ဒေသခံတွေလည်းထွက်ပြေးနေရတယ်လို့ကျောင်းတော်ဒေသခံတို့ကဗီရော်ရဲကိုအခုလိုပြောပါတယ်
။တိုက်ပွဲနဲ့ရှိဘူးတိုက်ပွဲနဲ့သူတို့ကမြောက်ဝက်နေပြန်ပြင်းနေရတာဘာကဒီလိုလာကြတာဘာနာကြီးကကျောင်းတော်ရွာသားတွေကလည်းအကုန်လုံးပြင်းနေကြတယ်ဟိုဘပြစ်တီကိုပြင်းနေ
လက်နက်ကြီးကြီးကြာရောက်ခဲ့တဲ့ဒေသမှာဒီကနေ့တိုက်ပွဲတွေမရှိကြောင်းတပ်မတော်တကြင်းမှန်ပြန်ကြရဲ့အဖွဲ့အတွင်ရင်မူဘုံမုံရှောက်ဇော်မင်းထွန်းကဗီရော်ရဲကိုအတည်ပြုပြောဆိုပါတယ်။
ဒီလိုမျိုးတင်ရတဲ့လို့ဒီမြောက်ဦးဘက်မှာမြောက်ဦးဘက်မှာတော့ထိတိမှုအနေနဲ့ရှိပါတယ်။ဒါနဲ့နေရာမှာတော့မရှိပါဘူး။မြောက်ဦးရဲ့အရှိတဲ့ခြံပေါ့အဲ့ဒါလည်းရှိပါတယ်။အမနေရမှာဒီကြီးတော့မရှိပါဘူး
။ဒါပေမဲ့လွန်ခဲ့တဲ့ရက်တွေတွင်မှာတော့မြောက်ဦးမျိုးနယ်နဲ့ပုံနှကြောင်းမျိုးနယ်တွေမှာနှစ်ဖက်တိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့အဲအဲပြန်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ်
။တိုက်ပွဲကတော့မနေ့ကနေပြီးတော့ဒီဟုတ်ကဲ့ပုံနှကြောင်းမျိုးနယ်ဒီအောင်မကျော်ရွာရဲ့မြောက်ဖက်ပေါ့နော်။ဒီအဲ့ဒီဟိုတော့ဒီကိုမင်းချောင်းကအဲ့ဒီဥစ္စာထဲမှာဖြစ်တာရှိတယ်။အဲ့ဒီမှာဒီမှာစစ်တပ်ကတော့အထူးကအကြဆုံးနေတယ်ရှိတယ်။ဟိုဒီမင်းများမင်းတွေဆက်မှလည်းဒီဘက်ကတော့ဒီဥစ္စာပန်းချောင်းဖက်မှာပေါ့နော်။လက်လက်ကြီးတွေနဲ့ဒီမှာစစ်တပ်ကတော့ dog shop ပြနေတဲ့ဥစ္စာတွေရှိတယ်။တိရစီရင်ဒီကြောက်တော်ကံကောက်မှာရှိတဲ့ဒီခမ939အဲ့ဒီကလည်းပဲဒီရေချောင်းရနောက်ဆက်ချမ်းတွေကိုဒီလိုဒါအမြဲတမ်းဆန်းပြီးလက်လက်ကြီးတွေနဲ့ပြနေတာရှိတယ်။
လက်ရှိရခိုင်ပြည်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေတာလည်းဖြစ်ပါတယ်